ခုတလောရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးနဲ့ပတ်သက်ပြီးစိုးရိမ်ပွဲရာတွေဖြစ်ပေါ်လာခဲ့တာတွေကိုစတိုက်ဆိုသလိုကြားလာနေရပါတယ်။အခုသတင်းဘက်အတွင်းမှာပဲဘူးတီတောင်မြို့နယ်တင်းမေကျေးရွာမှာစိုးရလုံခြုံရေးတပ်ဖွဲ့တွေနဲ့လက်နက်ကင်တန်းဖက်သမားတွေကြားပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးအကြမ်းဖက်သမား2ဦးသေဆုံးပြီးတော့2ဦးကိုဖမ်းဆီးရမိခဲ့တဲ့ကိစ္စနောက်ပြီးခဲ့တဲ့သတင်းပတ်တွေကဖြစ်ပွားခဲ့တဲ့အပြစ်မဲ့အရသာပြည်သူတွေပေါ်အကြမ်းဖက်တိုက်ခိုက်ခံရတဲ့ကိစ္စဆတာတွေကဒေသခံပြည်သူတွေအတွက်စိုးရိမ်ထိတ်လန့်မှုတွေဖြစ်စေခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကဒီအခြေအနေတွေနဲ့ပတ်သက်ပြီးအခုလာဇန်ပိုင်းကဆိုးရခေါင်းဆောင်ပိုင်းတွေတွေ့ဆုံဆွေးနွေးကြတာတွေတွေ့ရတယ်လို့အကြမ်းဖက်အနေနဲ့ပတ်သက်တဲ့သတင်းထုတ်ပြန်ခဲ့တာကိုလည်းတွေ့ရပါတယ်။အဲ့ဒီထုတ်ပြန်ချက်မှာရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးအခြေအနေဟာစိုးရိမ်ပွဲရာဖြစ်လာခဲ့ကြောင်းအပြစ်မဲ့ရဲသားပြည်သူတွေအကြမ်းဖက်တိုက်ခိုက်ခံရမှုတွေကျေးရွာအုပ်ချုပ်ရေးမှုတွေလူမဆန်စွာတပ်ဖြတ်ခံရတာတွေနှစ်ဖက်အတိုင်းဝိုင်းပေါ်အကြမ်းဖက်ချင်းချောက်မှုတွေပါဝင်ခဲ့တယ်လို့ဆိုပါတယ်ဒီအခြေအနေတွေကြောင့်လက်ရှိမှာဆိုးရကလုံခြုံရေးတွေတင်းကျပ်ဆောင်ရွက်နေတာတွေကိုလည်းထုတ်ပြန်ပါတယ်ဒါပေမဲ့ဒေသခံတွေကတော့ဒီအကြမ်းဖက်အနေရတွေအတွက်စိုးရိမ်ထိတ်လန့်နေကြဆဲဖြစ်ပါတယ်မောင်တော်မျိုးနဲ့မောရဝရီကျေးရွာအုပ်ချုပ်ရေးမှုဥမမောင်သိန်းကအခုလိုပြောပြပါတယ
်။လိုပြောရမှာတော့ကျွန်တော်တို့ဒီဖက်မှာကကလာတွေကသူတို့ကိုသူတို့တက်နောက်ပြီးတော့တန်ရန်သားတွေကိုတက်တပြီးမှဒီမှာစခန်းတွေပါတယ်တော့မှရှားထားတဲ့အနေထားတော့ရှိနေပြီလေ။ကျွန်တော်တို့နေတဲ့မောရဝရီတောင်ကျောဖက်တွေမှာစခန်းတွေတော့မှတည်ထားတယ်သူတို့ကကျွန်တော်တို့တန်ရန်သားတွေနေရထိုင်ရတာကလုံးဝကိုတွာလာတာတွေကအစခက်တင်းပေါ့စိမ့်စားစင်ခင်မြေမှာတွာနေရတယ်ကျွန်တော်တို့ကသွားတဲ့နေရာတွေအကုန်လုံးတတိသားပြီးသွားနေရတယ်။ကျွန်တော်တို့အလုပ်တွေကလည်းလုံစားရတာလည်းအဆင်ပြေဘူး။ပြောမယ်ဆိုလို့ရှိရင်ရေဖက်ကငါရှာဖားရငါရှာဖားရှာလည်းမသွားရဘူး။တောင်ကိုဆိုလို့ရှိရင်လည်းထင်းခုတ်တွေပါလည်းမသွားရဘူး။အဲ့လိုမျိုးတွေဖြစ်နေသူတို့တွေကစိုးရင်နေရတယ်ကျွန်တော်။လုံရှင်းတော့တင်းကျက်အောင်ရှာထားတော့ရှာထားပါတယ်။တော့လုံရှင်းတော့ရှိပေမဲ့ကျွန်တော်တို့သွားရှာပြီးတော့မစားရဘူးဆိုလို့ရှိရင်အဲ့ဒါအခက်အခဲတွေရှိတယ်။ဟိုလုံရှင်းဆိုတာကလည်းကျွန်တော်နောက်ကပဲအမြင့်နဲ့တကားကလိုက်လို့ရတာမဟုတ်ဘူးကျွန်တော်ကတော့ဟိုတော့တယ်ဆိုလို့ရှိရင်တတိငယ်တော့ဘယ်လောက်ဒီအချိန်နေချိုးတယ်လေဆိုလို့ရှိရင်တော့ကြောဖို့လည်းမတက်ဘူးက
ဒီလိုရခိုင်ပြည်နယ်အတွင်းရအကြမ်းဖက် NDA စိုးရိမ်စရာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဥဖေတန်းရဲ့အမြင်ကလည်
းရခိုင်ပြည်နယ်မှာဒီအကြမ်းဖက်မှုနဲ့ပတ်သက်လာရင်အကြမ်းဖက်အဖွဲ့အစည်းရဲ့လို့ဒီလိုလက်နက်ကင်အင်အားစုတစ်ခုအဲ့လိုပုံစံမျိုးရှိနေတာမဟုတ်ပါဘူးအဲ့ဒီအကြမ်းဖက်အမာခံတွေဟာရွာတိုင်းလူလူမှဟိုတင်နှံပေးတာတို့နော်တနေ့တွေတူဖွဲ့ထားတာတို့အဲ့ဒီပုံစံမျိုးနဲ့ရှိနေကြပါတယ်အဲ့ဒီအဖွဲ့တွေကပဲယာအိမ်မှုစေမှုနောက်ပြီးတော့ဒီအစိုးရသတင်းပေးတို့ထင်တဲ့တွေကိုအဲ့အဲ့လိုလိုက်ပြီးတော့ဖတ်နေကြတာပေါ့နော်အဲ့လိုမျိုးအကြမ်းဖက်မှုပုံစံမှာဆိုလိုတာကတော့ရွာထဲမှာကိုဒီအမာခံအင်အားစုတွေရှိနေကြနော်သူတို့ကနိုင်ငံခြားမှာလည်းတင်နှံတက်တာတွေရှိရဲ့အင်္ဂါကြားကလာပြီးတော့တင်နှံပေးရလက်ရှိရဲ့အဲနောက်ပြီးတော့လက်နှစ်တွေကိုရွာထဲမှာတူလောင်ထားရလက်ရှိရဲ့အဲဒီပုံစံမျိုးဆိုတော့ကျွန်တော်တို့နိုင်ငံရဲ့အဲဒီပင်လက်နှစ်ကင်တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေမျိုးမဟုတ်ဘဲနဲ့အဲဒီလူထုထဲမှာကအမာခံအင်အားစုတွေရှိနေတော့သူတို့အချိန်မရွေးအကြမ်းဖက်လုပ်ရတွေကိုလုပ်နိုင်ပါတယ်အဲဒါကြောင့်ဒီကျေးရွာတွေရဲ့လုံခြုံရေးကိုပေါ့နော်ဒီတရားဥပဒေစိုးမိုးရေးကိုဟိုလုပ်နိုင်မှသာလျှင်အဲဒီကျွန်တော်တို့တင်းအေရှားနဲ့ဒေသတခုဟိုဖြစ်လာပါလိမ့်မယ်အခုတော့အဲ့ဒီကြေးရွာတွေအထက်ကိုလုံခြုံရေးတော်တန်တာအင်အားနဲ့ဝင်လို့မရဘူးအဲ့လိုအခြေအနေမျိုးရှိနေတယ်အကြမ်းဖက်မှုတွေရှိနေတယ်အဲဆိုတော့ကကျွန်တော်တို့ဒေသမှာလှုပ်ရှားတွေတော့အများကြီးရှိပါတယ်ပထမဆုံးလုပ်ရမှာကတော့အဲ့ဒီကြေးရွာတွေကိုတရားဥပဒေစိုးမိုးဖို့အရင်ဆုံးလုပ်ရမယ်ပြီးတော့တိုင်းရင်းသားတွေနေ့စဉ်နဲ့အမျှပြန်ပြီးတော့ကြောက်စိတ်နဲ့ပေါ့နောက်ကျောမလုံလို့ထွက်ပြေးနေကြတဲ့ကိစ္စတွေကိုတင်းအောင်ပြန်ပြီးတော့ထိန်းရမယ်အဲ့လိုမလုပ်နိုင်ဘူးဆိုရင်ရေရှည်မှာဒီထက်ဆိုတဲ့အကြမ်းဖက်မှုတွေဖြစ်လာနိုင်တယ်လို့ကျွန်တော်တို့ကချုပ်မြင်ပါတယ်
။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲရခိုင်ပြည်နယ်အနောက်မြောက်ပိုင်းမေယူတောင်ကျောပေါ်မှာအကြမ်းဖက်သမားတွေခိုးအောင်းနေတဲ့လှိုင်ကောင်းတွေကိုတွေ့ရှိခဲ့ရပါတယ်။ဒါကိုနယ်မြေရှင်းလင်းရေးတွေလည်းလုပ်နေတယ်လို့ဆိုရကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ဘူးတီတောင်နဲ့မောင်တော်မြို့နယ်တွေကနယ်ဆက်တောင်တန်းတွေမှာလည်းပြီးခဲ့တဲ့ဇွန်လ20ရက်နဲ့21ရက်နေ့တွေကစစ်သွေးကြွစခန်းလို့တန်တရားရှိတဲ့စခန်းတစ်ခုကိုနယ်မြေရှင်းလင်းရေးဆောင်ရွက်နေတဲ့လုံခြုံရေးတပ်ဖွဲ့တွေကတွေ့ခဲ့ပါတယ်။အဲ့ဒီစခန်းကိုအနီးကမွတ်စလင်ကျေးရွာတွေကလူသစ်စုဆောင်လေ့ကျင့်ပေးရစခန်းအဖြစ်သုံးခဲ့တယ်လို့မြမအလင်းသတင်းစာကလည်းဖော်ပြခဲ့ပါတယ်။ဒီရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုအနေနဲ့အခြေအနေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ဆိုင်ရာကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဟာဂျီဦးအေးလွင်ရဲ့အမြင်ကိုလည်းမေးကြည့်ပါတယ်
။လက်နက်ကိုင်ပြိပက်ကဖြစ်တဲ့နေရာတွေမှာဒါမျိုးတွေကဖြစ်တတ်တယ်လေ။အဲ့တော့ဒီမှာပုံကန်တောင်းကြမှုဆိုတာဖြစ်နေတဲ့အတွက်ကြောင့်ဒီလိုဟာတွေကတော့ရှိနေမှာပဲ။သို့တော့ဒီလုံလုံကြီးတာဝန်ယူထားတဲ့ပုဂ္ဂိုလ်အနေနဲ့လည်းပဲတော်တော်တော့ ာကိုထိမ့်သိမ်းထားတယ်လို့ကျွန်တော်ထင်ရတယ်လေ။ဘာကြောင့်လဲဆိုတော့တခြားဗမာပြည်မှာရှိတဲ့တခြားဒေသတွေမှာဖြစ်နေတဲ့ဖြစ်စဉ်တွေကလည်းပဲအဲ့ဒီဝဲဟိုလက်နဲ့ကင်ပုံကမှုတွေရှိတဲ့အခါမှာဒီလိုဟာမျိုးလေးတွေကဖြစ်တာလည်းပေါ့နော်။အဲ့တော့သတိဝရိယနဲ့ပဲဆက်လုပ်ရမယ်ဆိုတဲ့သဘောတော့ကျွန်တော်ပြောချင်တယ်လေ။
ဒါကတော့ရခိုင်ပြည်နယ်အတွင်းချမ်းဖက်အန်ဒီရဲ့စိုးရိမ်နေကြတဲ့အခြေအနေတွေနဲ့ပတ်သက်ပြီးကြားခဲ့ရတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာအခုလက်တလောဖြစ်ပေါ်ခဲ့တဲ့ချမ်းဖက်မှုတွေဟာ2016ခုနှစ်အောက်တိုဘာလကဖြစ်ခဲ့တဲ့ချမ်းဖက်တိုက်ခိုက်ခံရမှုကအစပြုခဲ့တာဖြစ်ကြောင်းပြည်ပကလက်နက်နဲ့ငွေကြေးထောက်ပံ့တွေရယူပြီးအချမ်းဖက်တင်းနှံတွေပေးနေတဲ့ဆွန်ရောက်ချမ်းဖက်သမားတွေကဆောင်ရွက်နေတာတွေကိုတပ်တွေအထောက်အထားတွေအရသိရှိရကြောင်းလဲပြည်ထောင်စုအစိုးရအဖွဲ့မြို့သားလုံခြုံရေးဆိုင်ရာကြံပေးပုဂ္ဂိုလ်ရဲ့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်။ရခိုင်ပြည်နယ်မောင်နှောဒေသမှာနေကြားဆောင်ကင်းစခန်းတွေစီးနင်းတိုက်ခိုက်ခံခဲ့ရတဲ့2016ခုနှစ်အောက်တိုဘာလ9ရက်နေ့ကနေအခု2018ခုနှစ်ဇွန်လ20ရက်နေ့အထိမွတ်စလင်ကျန်းဖက်သမားတွေရဲ့လက်နက်ကင်ကျန်းဖက်မှုတွေကြောင့်ကြေးရွာဆယ်အိမ်မှုယာယီမှုတွေပါဝင်အပြစ်မဲ့ပြည်သူ34ဦးတပ်ဖြတ်ခံခဲ့ရကြောင်းပြည်သူ22ဦးဖမ်းဆီးခေါ်ဆောင်ခံခဲ့ရကြောင်းလည်းသိရပါတယ်။အခုလိုဆိုးရွားလာနေတဲ့အခြေအနေတွေကြောင့်ရခိုင်ပြည်နယ်ဘူးတီတောင်မုံတော်ဒေသခံတွေဟာအသက်အန္တရာယ်ဆိုးရိမ်ပြီးနေရက်ကိုစွန့်ခွာထွက်ပြေးနေရတာတွေလည်းရှိပါတယ်။ဒီရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးလက်ရှိမှာဆုံရောက်တည်းရဲ့ကြံဖက်မှုတွေကိုဖော်ထုတ်ရှင်းလင်းလျက်ရှိသလိုရခိုင်ပြည်နယ်မှာရှိတဲ့ပြည်သူတွေအတွက်ဖွံ့ဖြိုးတိုးတက်မှုကူညီတွေ၊ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်ပြီးထောက်ပံ့သွားမယ်လို့အစိုးရကတင်ထုတ်ပြန်ထားပါတယ်ရှင်။